စစ်အစိုးရတက်ခါစားမှာမြန်မာပြည်ဧရိယာ60ရာခိုင်နှုန်းဟာတစ်တော့ဖုံးလွှမ်းနေပါတယ်။ဒါပေမဲ့ပဝန်းကျင်တင်းတင်းရင်းနဲ့တစ်တော့ဝင်ကြီးဌာနရဲ့ website မှာတစ်တော့ဖုံးတဲ့ဧရိယာဟာ49ရာခိုင်နှုန်းအထိကျဆင်းလာတယ်လို့ဖော်ပြပါတယ်။ FAO ကကုလသမဂ္ဂရိခာနဲ့စိုက်ပျိုးရေးအဖွဲ့ရဲ့2015မြန်မာတစ်တော့ပင်ဟဇတ်တာအကဲဖြတ်ချက် Forest Resource Assessment FRE အစီရင်ခံစာမှာတတဧရိယာ45ရာခိုင်နှုန်းအထိကျဆင်းလာတယ်လို့ဆိုပါတယ်။ပြည်တွင်းအဖွဲ့အစည်းအချို့ကတော့တတဧရိယာဟာ25ရာခိုင်နှုန်းလောက်ပဲကျန်တော့တယ်လို့ခန့်မှန်းကြပါတယ်။1990ကစပြီးနှစ်စဉ်တတဧကတပန်းကျော်ပြုံးတည်နေကြောင်းသိရပါတယ်။ဘရာဇီးနဲ့အင်ဒိုနီးရှားပြည်ရင်တတိယတောအပြူဆုံးဟာမြန်မာဖြစ်ပါတယ်။တိုင်းပြည်ဧရိယာ2ရာခိုင်နှုန်းနီးပါးနှစ်စဉ်တောပြုံးနေတယ်လို့ FRE အကဲဖြတ်ချက်မှာဖော်ပြပါတယ်။ပြောပြီကိုတော့တတောဧရိယာအတိုးပွားဆုံးနိုင်ငံအဖြစ်ဖော်ပြပါတယ်။လွန်ခဲ့တဲ့9နှစ်မှာတတောဧရိယာဧကလေးသံဒီပါတရုတ်ပြည်မှာတိုးပွားလာတယ်လို့ဖော်ပြပါတယ်။မြန်မာပြည်မှာတော့လွန်ခဲ့တဲ့အနှစ်အစစ်အတွင်းတတောဧက25သန်းကျော်ပြုံးတည်သွားပါတယ
်။တတောပြုံးတည်မှုနဲ့တတောအဆင့်တန်းကျဆင်းမှုကိုတားဆီးနိုင်ဖို့တောနှိမ်တောပြက်ကိုပြန်လည်ပြုစုပြောထောင်ပြီးတတောဆိုင်ခင်းသစ်တွေတည်ထောင်နေတယ်လို့တတောဧရိယာဝန်ကြီးဌာန website မှာဖော်ပြပါတယ်။ဒါပေမဲ့နှစ်စဉ်တတော်ဆိုင်ခင်တီထောင်တဲ့နှုံးဟာဧက8000နီးပါးသာရှိပါတယ်။တောပြုံးတဲ့နှုံးရဲ့800ကိုင်နှုံးလောက်ကပြန်လည်တီထောင်နိုင်တဲ့သဘောဖြစ်လို့တောပြုံးမှုကိုမတားဆီးနိုင်တဲ့အခြေအနေရောက်နေပါတယ်။အစိုးရတစ်ထုတ်ယူတဲ့ပမာဏတိုးပွားလာမှု၊တစ်ခိုးထုတ်မှု၊စိုက်ပျိုးမြေတိုးချဲ့မှု၊စဲတီဆောက်မှု၊ကားလန်တိုးချဲ့မှု၊မြို့ရွာတိုးချဲ့မှု၊ထင်းသုံးတဲ့ပမာဏတိုးပွားလာမှု၊တပ်ထုတွင်လုပ်ငန်းများပြားလာမှု၊ရွှေပြောင်းတောင်ရစနစ်ကျင့်သုံးမှု၊တောမီးလောင်မှုစတာတွေကြောင့်တော်ပြုံးရတာဖြစ်ပါတယ
်။တိုင်းနယ်ပြည်နယ်ကိုလိုက်ပြီးတော်ပြုံးတဲ့ဧရိယာအချို့အစားကွာခြားသွားပါတယ်။ရှမ်းပြည်နယ်မှာအများဆုံးတော်ပြုံးပြီးမြေဝင်းတာမှု40ရာခိုင်နှုန်းသာပြုံးပါတယ်။ဒုတိယလိုက်တဲ့ကချင်ပြည်နယ်မှာတော့60ရာခိုင်နှုန်းတော်ပြုံးသွားပါတယ်။တနင်္လာရီတိုင်းမှာ85ရာခိုင်နှုန်း၊ရခိုင်ပြည်နယ်မှာ95ရာခိုင်နှုန်း၊စကိုင်းတိုင်းမှာ66ရာခိုင်နှုန်းတော်ပြုံးသွားပါတယ်။မြစ်ချောင်းတွေအဖျားခံတဲ့ရေဝေကုန်းတန်းနဲ့ရေဝေရေလဲဒေသကတစ်တော့ပြုံးကုန်လို့မိုးရာသီမှာရေကြီးပြီးနွေရာသီမှာရေရှားတဲ့ပြဿနာကြုံတွေ့နေရပါတယ်။ဈေးကွက်ကစီးပွားရေးတောင်းကျမှုဒဏ်ကိုမြမတစ်တော့တွေခံနေရပါတယ်။ရေကိုထိန်းထားနိုင်တဲ့တစ်တော့တွေမရှိတော့တဲ့အတွက်တောင်တန်းဒေသမှာမြေပြိုမှုနဲ့သဘောဝရေကန်ကျိုးပြတ်မှုတွေဖြစ်ပွားရပါတယ
်။တောပြုံးသွားတဲ့စုကြိုးကိုလူအဖွဲ့စီရောတော်နေတရိစံတွေရောခန်းစားကြရပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းတစ်ခုကမြေအသုံးချမှု policy နဲ့စီမံကိန်းကင်းမဲ့နေတာဖြစ်တယ်လို့ပဝန်းကျင်နဲ့တတော်ဝန်ကြီးဌာနက2014မတ်လမှာထုတ်တဲ့ report to the UN Convention on Biodiversity အစီရင်ခံစာမှာဖော်ပြထားပါတယ်စီထွက်အုံနဲ့ပီလောပီနန်လို့စီးပွားဖြစ်စိုက်ခင်းတွေထင်းတယ်လို့တိုးချဲ့တာကိုလည်းတော်ပြုံးရတဲ့အကြောင်းရင်းတစ်ခုအဖြစ်ဖော်ပြပါတယ်1988မှာစိုက်ပျိုးမြေဧကတန်း20ရှိရာကနောက်အနှစ်20ကြာတဲ့အခါဧကတန်း30ဖြစ်လာပါတယ်။ပြည်စုံကျေပြန့်တဲ့မြေအသုံးချရေး policy ကိုချမှတ်အကောင့်ထည့်ဖော်ဖို့အတွက်ပတ်ဝန်းကျင်နဲ့တတော်ဝန်ကြီးဦးဆောင်တဲ့မြေစစ်ဆေးရေးကော်မတီကို2013ကြာမှဖွဲ့စည်းရတယ်လို့ဖော်ပြထားပါတယ
်။တစ်ထုတ်လို့ရင်းနဲ့ရေအားရစစ်ရရှိရေးစားတဲ့လက်တလုံးအချိုးခံစားရမယ့်ကိစ္စတွေကသာကြည့်ပြီးလုပ်တာကများတယ်လို့ဆိုပါတယ်။ရေဝေကုန်းတန်းကာကွယ်ရေးမြေစည်းလွှာတိုက်စားမှုကာကွယ်ရေးနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးစတဲ့ရေရှည်အကျိုးရှိမဲ့ကိစ္စတွေကိုမြန်မာကစိတ်မဝင်စားဘူးလို့ဆိုပါတယ်။ပတ်ဝန်းကျင်ညဉ့်ညမ်းမှုဟာတတ္တလောကတစ်ခုလုံးကိုအန္တရာယ်ပေးနိုင်ပါတယ်။ကုလသမဂ္ဂကို2014မတ်လကအင်္ဂလိပ်ဘာသာနဲ့တင်သွင်းတဲ့စာမျက်နှာ80အစီရင်ခံစာမှာအစိုးရရဲ့လက်ခင်းချက်နဲ့ခြုံရင်းချက်တွေကိုဖော်ပြထားတာဟာထူးခြားပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ဇီဝမျိုးကွဲမျိုးစုံပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိတယ်ဆိုတာကိုကျေကျေပြန့်ပြန့်လေ့လာတာမျိုးလည်းမြန်မာပြည်မှာမရှိသေးပါဘူး။တောမပြုံပဲတစ်ထုတ်ယူနိုင်အောင်မြန်မာရွေးချယ်ခုလက်စနစ်ကို1920ကစပြီးကျင့်သုံးလာခဲ့ပြီးမယ်။စစ်အစိုးရလက်ထက်မှာခုတ်တက်တာနဲ့ပိုပြီးခုတ်ကြတဲ့အတွက်2023ကစပြီးရွေးချယ်ခုလက်စနစ်ကိုပြန်လည်ကျင့်သုံးနေရတယ်လို့ဆိုပါတယ်။အနာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မှာဝန်ကြီးဌာနတွေအနည်း20ကျော်ထင်သလိုလုပ်ခဲ့တာကိုအခုမှပြန်ပြီးအပတ်ချေဖို့ကြိုးပမ်းနေပုံရပါတယ်ခင်ဗျာ။